ထိုင်းနိုင်ငံမှာရွေးကောက်ပွဲအနိုင်ရမူဖော်ဝဲပါတီခေါင်းဆောင်ဖီတာကိုဝင်းကြီးချုပ်ရာတို့အတွက်နောက်ထပ်ရွေးချယ်ခံခွင့်မရှိတော့ကြောင်းတွတ်တော်ကဆုံးဖြတ်လိုက်ပါတယ်။ဒုတိယကြိမ်ရွေးချယ်ခံခွင့်မပြုဖို့အဆိုကိုဒီကနေ့အထက်နဲ့အောက်လွှတ်တော်နှစ်ရက်ကကိုယ်စားလှယ်တွေဆွေးနွေးပြီးမဲခွဲရမှာအဆိုကိုထောက်ခံသူ395မဲ၊ကန့်ကွက်သူ312မဲ၊မဲမပေးဘဲနေတဲ့သူ10မဲနဲ့နောက်ထပ်ရွေးချယ်ခွင့်မရှိတော့ဘူးလို့ဆုံးဖြတ်လိုက်တာပါ။ဝင်းကြီးချုပ်ယာရုအတွက်အဆိုပြုခံထားရတဲ့တဦးရီသောကိုယ်စားလှယ်ဖြစ်တဲ့ Move Forward Party ခေါင်းဆောင်ဖီတာဟာမီဒီယာလုပ်ငန်းတစ်ခုမှာအစုရှယ်ယာတွေပိုင်ဆိုင်ထားတယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့ဒီကနေ့မှာပဲဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတရားရုံးကလွှတ်တော်အမတ်အဖြစ်ကနေယာယီဆိုင်းငံ့မှုကိုလည်းဆုံးဖြတ်ခံခဲ့ရပါတယ်။ဒီမိန့်ထွက်လာပြီးမှာပဲဖီတာကိုထောက်ခံသူတွေကဖွဲ့စည်းပုံတရားရုံးရှိမှာမကျေနပ်ကြောင်းဆန္ဒပြခဲ့ကြပါတယ်။လူမှုကိုကာကွယ်ရမယ့်တရားရုံးကလူမှုကိုစန့်ကျင်ပြီးအခုလိုဆုံးဖြတ်ချက်မချတင်ဘူးလို့ဆန္ဒပြသူတွေကပြောပါတယ်။သူ့ရဲ့ပြုပြင်ပြောင်းလဲအစီအစဉ်တွေထဲမှာထိုင်းတော်ဝင်မိသားစုပေါ်ထိပါစော်ကားမှုတွေကိုတားမြစ်တဲ့ဥပဒေကိုပြင်ဆင်မယ်ဆိုတဲ့အချက်ပါဝင်တယ်လို့အဲ့ဒီအချက်ကပဲဖိထားဝင်ကြီးချုပ်ဖြစ်ရေးမှာအကြီးမားဆုံးစိန်ခေါ်မှုဖြစ်ခဲ့တာပါရှင်။